လတ်စတစ်မိုက်တွေနဲ့ကမ္ဘာ့သမုဒ္ဒရာရေတုကိုအများဆုံးညှဉ်းနှံစေတဲ့နိုင်ငံတွေထဲမှာအရှေ့တောင်အာရှနိုင်ငံတွေကအဓိကပါနေတဲ့အကြောင်းကမ္ဘာ့ကုလသမဂ္ဂအဖွဲ့အစည်းရဲ့မနှစ်နှောင်းပိုင်းကထုတ်ပြန်တဲ့အစီရင်ခံစာမှာပြောထားပါဗျ။မြန်မာအိမ်နီးချင်းထိုင်းနဲ့တရုတ်နိုင်ငံတွေမှာတော့ပလတ်စတစ်မိုက်လျှော့ချရေးလှုပ်ရှားမှုအဖြစ်ပလတ်စတစ်ပစ္စည်းတချို့သုံးစွဲမှုနဲ့ထုတ်လုပ်မှုတွေကိုဒီနှစ်အစမှာပဲကန့်သတ်ထားပါဗျ။မြန်မာနိုင်ငံမှာရောပလတ်စတစ်သုံးစွဲမှုနဲ့ပတ်သက်လို့ဘယ်တိုင်းတာထိလုတ်ကိုင်းနေသလဲ၊လူထုရဲ့ပူးပေါင်းပါဝင်မှုဘယ်လောက်ရှိသလဲဆိုတာကိုနှမ်းလောင်ကစူးစီးတင်ပြထားပါဗျ။
ကမ္ဘာနိုင်ငံတွေလိုပဲမြန်မာနိုင်ငံမှာလည်းပလတ်စတစ်အမိုက်ပြဿနာကြီးထွားလာနေတဲ့အတွက်လူမှုအဖွဲ့အစည်းတချို့အပြင်ပုဂ္ဂလိကကဏ္ဍကပါတနိုင်တစ်ပိုင်းအားနဲ့တအားသမျှလိုက်ပြီးတော့ဖြည့်ရှင်ပေးနေပါတယ်။အမိုက်ကင်းပြီးတန်ရှင်းတရားလာပါစေရည်ရွယ်ချက်နဲ့မြန်မာနိုင်ငံမျိုးကြီးအတော်များများမှာအမိုက်ကောက်ယူလှုပ်ရှားမှုတွေလုပ်နေကြတဲ့အဖွဲ့ထဲမှာ Clean ရန်ကုန်အဖွဲ့ကကိုစရာထွန်းကအမိုက်ပြဿနာနဲ့ပတ်သက်လို့လူထုရဲ့ပါဝင်မှုကိုအခုလိုရှင်းပြပါတယ်။
ဒီရန်ကုန်မှာဆိုရင်လည်းဒီတချို့ကြီးရွာတွေမှာလည်းဒီမြေခဲတွေချောင်းတွေအများကြီးတာလည်းရှိတယ်။ကျွန်တော်တို့ဒီတချို့ကြီးရွာတွေမှာပတ်သက်ပြီးတော့ကျွန်တော်ဒီအမိုက်နဲ့ပတ်သက်ပြီးတော့ဒီကြီးရွာတွေကိုကျွန်လိုက်ပြီးတော့ပြန်အပြည့်အဝလုံးငယ်လုံးများလေးရရှိပါတယ်။ဒီပုံမျိုးလေးတိုင်းရင်းနေရတော့အစားသေးတုံးဆင်းနေရတိတ်မရှိဘူးနော်။နည်းတယ်လေ။ဒီကစိတ်ရတဲ့လေဒီရတဲ့ဒီသက်တာတွေတော့အားလုံးပဲလေဒီတိုင်းနေကြပါလေ။အဲလိုမျိုးဆိုတော့ကျွန်တော်တို့ကဒီရွာတွေဝက်ဆင်းကြရဟိုအဒီရောက်အော်အော်ဒီနေရာနော်ဟုတ်တယ်ဗျအဲ့ဒါတော့ဆော့တော့ဟိုအင်းလေးရဆင်းပြီးဟိုအဲ့ဒါလေးအဓိကလုပ်ပြီးပါ
မြမအိနေချင်းထိုင်းအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာတော့ပလတ်စတစ်ကြောင့်ရေနေသက်သွားတွေအပေါ်ဘလို့အနည်းငယ်မျိုးကျရောက်နိုင်တယ်လဲဆိုတဲ့အသိပညာပေးမှုတွေကိုမနစ်ကစားပြီးတော့ကြည်ကြဲပြင်းပြလှုပ်ဆောင်လာတယ်လို့လူမှုကွန်ရက်ဆက်မျက်နှာကနေစီယုံလုံးဆောင်မှုတွေကြောင့်လဲလူတွေရဲ့စိတ်ပါဝင်စားမှုနဲ့ပူပေါင်းပါဝင်မှုတွေရခဲ့တဲ့အတွက်နိုင်ငံတော်ပလတ်စတစ်သုံးစွဲမှုတိတိတသားကျဆင်းသွားပါတယ်မြန်မာနိုင်ငံကအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေနဲ့ကုမ္ပဏီအတိုင်းဝိုင်းမှာတော့ပလတ်စတစ်သုံးစွဲမှုလျှော့ချရေးအသိပညာပေးတာတွေပူပေါင်းပါဝင်မှုတွေရှိပေမဲ့လို့ကျေးရွာနဲ့တာမန်လက်လုပ်လက်စားပြည်သူတွေအနေနဲ့ကတော့ပလတ်စတစ်အစားထိုးသုံးရမယ့်ပစ္စည်းတွေမရှိတာမသိနားမလည်တာမျိုးတွေရှိနေသေးတယ်လို့လှုပ်ရှားတက်ကြွသူတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လူထုကကြည်ကြဲပြင်းပြပါဝင်လာဖို့ကိုစရာထွန်းကအခုလိုတိုက်တွန်းပါတယ်။
အဓိကတော့ကျွန်တော်တို့ကဒီကြားထားတဲ့ဥပဒေတွေကအစီအစဉ်များများပြည်အောင်လို့အဲ့ရဆောင်ရဲ့အတွင်းလည်းအစိုးရဌာနအနေနဲ့ပဲနော်။ဒါတို့ဒီကျမအစိုးရအနေနဲ့ရတယ်ဒီလူတွေကိုတွားပြီးတော့အဲဒီကွန်ဆင်းပြီးဆိုင်ရတဲ့အားလေးလုပ်တင်ရတယ်ကျမတို့လည်း။ဒီကဒီအစိုးရတစ်ခုရဲ့ဆိုင်ရနေတဲ့နေရာကိုဒီလူတွေဒီကအစိုးရကြီးရဲ့ဆိုင်နေတဲ့နေရာကိုအဲ့ဒီသဘောကတွင်းပါပဲ။အမြန်လေးကြီးနေတယ်ကျွန်တော်ရထင်ပါတယ်ခင်ဗျာ
။တရုတ်နဲ့ထိုင်းနိုင်ငံကဈေးဝယ်ဆန္ဒကြီးတွေမှာတော့ပလတ်စတစ်အိတ်အစားထိုးအဖြစ်ပြန်သုံးလို့ရတဲ့အဝတ်နဲ့ချုပ်ထားတဲ့အိတ်တွေဆွေးမြေ့လွယ်တဲ့ပစ္စည်းတွေနဲ့လုပ်ထားတဲ့ဈေးဝယ်အိတ်တွေကိုထားပေးပါတယ်။အမေရိကန်နဲ့ဗြိတိန်လိုနိုင်ငံကြီးတွေအပါအဝင်နိုင်ငံတချို့မှာတော့ဈေးဝယ်သူတွေကိုပလတ်စတစ်အိတ်ဖိုကောက်တဲ့နေသုံးပါတယ်။မြန်မာနိုင်ငံကဈေးဝယ်စင်တာတွေမှာတော့ပလတ်စတစ်အိတ်ဖိုကောက်ယူတာမျိုးမတွေ့ရဘူးလို့ရန်ကုန်မြို့ခံမချွချိုလင်းကပြောပါတယ်။မန္တလေးမြို့ကစားတောက်ဆိုင်နဲ့ကော်ဖီဆိုင်တွေမှာလည်းပလတ်စတစ်အစားထိုးအဖြစ်ဖော့ဘူးတွေပလတ်စတစ်အိတ်တွေနေရာမှာဆက်ကူဘူးတွေနေရာယူလာတယ်လို့မန္တလေးမြို့ခံအိမ်ရှင်မတူဖြစ်တဲ့နန်းတင်တဲ့အောင်ကပြောပါတယ်။
လည်းဖိဆိုင်နေကြတယ်ဆိုတော့တော်တော်များများဆက်ဆက်ပြီးတော့ဟိုဆက်ကူမှုတွေနဲ့ပဲတုံးနေကြတာလေအဲ့ဒါတော့ပြောင်းလဲနေတာပေါ့မုံဒီပိုင်းထဲလာရင်ရဟိုကလေဆက်ကူမှုတွေနဲ့ပဲထဲရောတာဆိုတာလေအဲ့တော့အဲ့ကော်ဖီပါလေလဖက်ရီပါရှယ်ကုံကဆက်ကူမှုတွေနဲ့ရောအဲ့ဒါတော့ဖြစ်ကုန်အဲ့ဒါတော့လူတွေကလည်းဟိုပလတ်စတစ်နဲ့ထဲတောင်းရင်ကင်းတာဖြစ်တယ်လို့ဘောင်းလုံးများတော့အဲ့လိုမျိုးတွေလည်းနေသေးလာကြတယ်လို့ထင်တာပေါ့
နေ့တူဘွားရက်ွက်ထဲမှာဈေးဝယ်ကြတဲ့အင်ရှင်မတွေအနေနဲ့ကတော့အသားငားလိုညှီးပြီးတော့ဆူဆွတ်တဲ့ဟင်းချက်ဆရာတွေကတော့ပလတ်စတစ်အိတ်တွေနဲ့ပဲထည့်နေရသေးတယ်လို့ပြောပါတယ်။အမိုက်သိမ်းဆီးမှုစနစ်တကျမရှိတဲ့မြန်မာနိုင်ငံမှာနေ့စဉ်အမိုက်တန်းချိန်ဘယ်လောက်ထွက်တယ်လဲဆိုတာမသိနိုင်သလိုအမိုက်တွေကိုလည်းအဆင်ပြေသလိုစွန့်ပစ်နေကြတာပါ။အဲ့ဒီအမိုက်တွေကမိုးရေနဲ့အတူပင်လယ်သမုဒ္ဒရာထဲကိုဆေးဝင်သွားတာပါ။ကမ္ဘာပင်လယ်သမုဒ္ဒရာတွေထဲကိုအဲ့ဒီလိုနီလန်ပေါင်းစုံနဲ့ရောက်လာတဲ့ပလတ်စတစ်အမိုက်တရိုက်ပေါင်းစုံရဲ့ပမာဏတစ်ဝက်ကျော်ဟာတရုတ်နိုင်ငံအပါအဝင်အင်ဒိုနီးရှားဖိလစ်ပိုင်ဗီယက်နမ်နဲ့ထိုင်းနိုင်ငံတွေကဖြစ်ပါတယ်။အရှိန်အဟုန်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာနေတဲ့တရုတ်နိုင်ငံရဲ့စားသုံးသူတွေကြောင့်လဲစွန့်ပြစ်အမိုက်ပြဿနာတွေကထင်မှန်မထားနိုင်လောက်အောင်ကြီးမားလာတာပါ။2018ခုနှစ်အတွင်းတရုတ်နိုင်ငံမှာစွန့်ပြစ်အမိုက်တန်ချိန်သန်းပေါင်း210အထိရှိခဲ့တယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။ဒီနှုန်းနဲ့ဆိုရင်တော့2030ခုနှစ်အရောက်မှာတရုတ်နိုင်ငံတွေကနှစ်စဉ်အမိုက်တန်ချိန်တန်900လောက်ထွက်မဲ့သဘောပါ လူရေ640တန်းကျော်ရှိတဲ့အရှေ့တောင်အာရှဆယ်နိုင်ငံတွေကမြန်မာနိုင်ငံအပါအဝင်နိုင်ငံအတော်များများမှာအမိုက်တွေကိုစနစ်တကျမျိုးစားခွဲပြီးတော့စွန့်ပစ်တဲ့စနစ်ကောင်းကောင်းမရှိကြသေးပါဘူး။တိုးပွားလာတဲ့လူရေနဲ့အတူဝဲလိုအားတွေပါမြင့်တက်လာခဲ့တဲ့အတွေ့အဲ့ဒီကထွက်လာမဲ့ပလတ်စတစ်အမိုက်တွေကြောင့်ရေနေသတ္တဝါအပါအဝင်သဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မဲ့အရေးရင်လေးစရာပါ။တစ်ကမ္ဘာလုံးနဲ့ဆိုင်တဲ့ဒီပြဿနာကိုကင်တွယ်ဖို့ဆိုရင်တော့အရှေ့တောင်အာရှဒေသတစ်ခုလုံးအတွက်တက်ရောက်စေမဲ့ပလတ်စတစ်နဲ့ပလတ်စတစ်ထုတ်ပိုးပစ္စည်းတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုချမှတ်ဖို့လိုအပ်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာကုလသမဂ္ဂအဖွဲ့အစည်း UNFP ကတိုက်တွန်းပြောကြားထားပါတယ်ရှင်။